Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2015ခုနှစ်ဧပြီလ10ရက်တောက်ကြနေညနေပဲ VOA အတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။ကျွန်မခွန်ညိုပါရှင်အခုညနေပိုင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားဆက်စုနှစ်ပေါင်းများစွာတွေ့ပထမဆုံးအချိန်အဆင့်မြင့်ဆွေးနွေးမှုတွေဖြစ်တဲ့နိုင်ငံကြားရေးဝန်ကြီးတွေတွေ့ကြပါတယ်။မြန်မာနိုင်ငံရေးမှာအဓိကအခန်းကဏ္ဍမှာရှိနေကြတဲ့ခေါင်းဆောင်တွေရဲ့၆ပွင့်ဆိုင်ဆွေးနွေးပွဲတွေဆက်လက်ပြုလုပ်သွားဖို့ဒီကနေ့နေပြည်တော်ကတွေ့ဆုံပွဲမှာသဘောတူခဲ့ကြပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်တဲ့သူကြီးညာပေးမှာပါ
။အခုညနေပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာလေးနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးနှာစင်ရမှာကနေပြည်တော်ကသမရအိမ်တော်မှာကျင်းပတဲ့6ပွင့်ဆိုင်ထိပ်သီးအစည်းအဝေးကနေရှေ့ဆက်ရမယ့်လုပ်ငန်းစဉ်တွေအတွက်ဘာတွေသဘောတူခဲ့ကြပါလဲ
။ဟောစီဦးခြေကောင်ဦးပြည်ပြင်ဆင်ရေးနောက်တစ်ခါနေကြံရေးကိစ္စနဲ့လွတ်လပ်ပြီးတရားမျှတရုပ်ောက်ပွဲကျင်းပခြင်းနဲ့ရုပ်ောက်ပွဲလွန်ကာလဒီနေ့အေဂျင်ရေး
ကျန်းကြားရေးဝန်ကြီးဦးရထွတ်ရပြောပြချက်နဲ့ဒုကျမတို့ VOA ရန်ကုန်ဌာနခွဲကသတင်းတောက်ကိုစီသူရဲ့တိုက်ရိုက်သတင်းပေးပို့ချက်တွေကိုလည်းနိုင်ငံတကာသတင်းတွေပြီးတာနဲ့နာဆင်ကြရမှာပါ။အဲဒီနောက်2015ရွေးကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့နေရာပေါင်း60ကျော်မှာဝင်ရောက်ရှင်ပြိုင်မဲ့အခြေအနေတခါအင်ဒိုနီးရှားမှာလူကုန်ကူးခံရတဲ့ယာနဲ့ချီတဲ့မြန်မာရေလုတ်သားတွေဌာနေပြန်နိုင်ရေးရော်ကြေးရာရေးဆောင်ရွက်မှုအခြေအနေတွေကိုစုံစမ်းသိရှိရထားသမျှပြောပြပေးသွားမှာပါဒီလိုသတင်းဆောင်မတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကီထိုက်တို့ကကြေညာပေးပါမယ်ရှင
်အမေရိကန်နဲ့ကျူးဘားနိုင်ငံတို့ကြားဆက်စုနှစ်ပေါင်းများစွာအတွင်းပထမဆုံးအချိန်အဆင့်မြင့်ဆွေးနွေးပွဲဖြစ်နိုင်ငံနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံကြပါတယ်ဒီတာရင်ထိပ်သီးဆွေးနွေးပွဲမတိုင်မီမနစ်နောက်ပိုင်းကအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ကျူးဘားနိုင်ငံခြားရေးဝန်ကြီးဘရူနိုရော်ဒရီဂုစ်တို့ရဲ့တွေ့ဆုံမှုဟာအပြည့်သဘောဆောင်ပြီးနှစ်ဖက်စလုံးကလည်းတိုးတက်မှုရှိတယ်လို့လက်ခံခဲ့ကြတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနအစစ်မြေရရှိသူကပြောဆိုခဲ့တာပါ။ဘယ်ပိုင်းနေမှာတိုးတက်မှုရရှိထားတယ်လဲဆိုတာကိုထုတ်ဖော်ပြောဆိုတာမျိုးမရှိပေမဲ့အရေးကြီးတဲ့ကိစ္စတွေကိုဖြေရှင်းဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။နိုင်ငံထိပ်တန်းတာဝန်နှစ်ယောက်ကပ်ပြုံမျိုးနဲ့လက်ဆွဲနှုတ်ဆက်နေတဲ့တပ်ပုံကတော့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနက Twitter Internet လူမှုကွန်ရက်မှာဖော်ပြခဲ့တာပါ။နိုင်ငံရဲ့ဝန်ကြီးနှစ်ဦးစလုံးကတော့ပနားမားမှာဒီကနေ့စတင်ကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်။ထိပ်သီးညီလာခံကိုတက်ရောက်မဲ့အမေရိကန်သမ္မတ Barack Obama ကလည်းဆွေးနွေးပွဲကာလအတွင်းကျူးဘားသမ္မတ Raul Castro နဲ့အလို့သဘောတည်ဆန့်တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့လည်းအမေရိကန်ဆိုရတောင်ရှိသူတွေကပြောဆိုထားကြပါတယ်
။ရှမဲနိုင်ငံကိုပထမဆုံးအရေးပေါ်ဈေးဝါအခုညီပေးပို့လိုက်ပြီလို့ချက်ချင်းဒီအဖွဲ့ကပြောပါတယ်။ရှမဲမှာ Saudi Arabia ဥဆောင်တဲ့လေကြောင်းတိုက်ခိုက်မှုတွေရှိနေပြီးအခုအချိန်ထိလည်းတိုက်ခိုက်မှုတွေရုတ်တဲ့သဘောမတွေ့ရသေးပါဘူး။ဈေးဝါအခုညီတန်ချိန်16တန်ကျော်တင်ဆောင်လာတဲ့ကုန်တင်လေယာဉ်ဟာရီမဲမျိုးရောစာနာကိုအခုတောက်ကြနဲ့ရောက်ရှိသွားပြီလို့ ICRC အပြည်ပြည်ဆိုင်ရာချက်ချင်းကြီးအဖွဲ့ပြောခွင့်ရအမျိုးသမီးကပြောပါတယ်။ရီမဲနိုင်ငံကိုအခုအညီတွေအပူတပြင်းပေးဖို့နိုင်ဖို့အတွက်ချက်ချင်းကြီးအဖွဲ့နဲ့တခြားအခုအညီပေးရေးအဖွဲ့တွေကြိုးပမ်းနေကြတာသတင်းပတ်ချီကြာမြင့်ခဲ့ပြီလည်းဖြစ်ပါတယ်။ရီမဲမှာဟူတီတပုံထမှုတွေကြောင့်တိုက်ခိုက်မှုတွေအပြင်းထန်ဖြစ်နေပါတယ်။ဆွန်နီအာရဗ်နိုင်ငံများညွန်ပေါင်းအဖွဲ့ကတိုက်လို့ရင်းနေဟာရှီယာဟူတီတပုံတွေသိမ်းယူထိန်းချုပ်ထားတဲ့ဒေသတွေကိုဘုံကျဲတိုက်ခိုက်နေတာကလည်းသတင်းနှစ်ပတ်ရှိလာပြီးဖြစ်ပါတယ်။တပုံတွေကိုဒေသရင်းကအင်အားကြီးအီရန်နိုင်ငံကအကူအညီပေးနေတယ်လို့လည်းယူဆနေကြပါတယ်ရှင်။
စီးရီးယားနိုင်ငံက၄နှစ်ကြာပြည်တွင်းစစ်ဆုံးသတ်ဖို့စီးရီးယားဆူယာကူဇယ်ရီနဲ့တိုက်ခန့်တချို့ရဲ့ရုရှားနိုင်ငံကဆွေးနွေးပွဲတွေဒီကနေ့ဆုံးသတ်သွားပေမဲ့တိုးတက်မှုရတဲ့လက္ခဏာတော့မတွေ့ရပါဘူး။စီးရီးယားသမ္မတဘရှာအာဆတ်ရဲ့မဟာမိတ်ဖြစ်တဲ့ရုရှားနိုင်ငံကကမကထလို့စီစဉ်နေတဲ့ငင်းရင်ဆွေးနွေးပွဲတွေကျင်းပခဲ့တာဒီတစ်ခါနဲ့ပါဆိုရင်တော့နှစ်ကြိမ်ရှိသွားပြီဖြစ်ပေမဲ့ရလဒ်ကမမေ့ရမှရှိသေးပါဘူး။စီးရီးယားတိုက်ခန့်ခေါင်းဆောင်တူဖြစ်တဲ့ကတ္တရီချင်မဲကတော့နိုင်ငံတကာအဆင့်ငင်းချင်းညီလာခံအသစ်တစ်ခုကျင်းပဖို့လိုနေပြီလို့ဆွေးနွေးမှုပြီးမှပဲပြောဆိုခဲ့တာပါဆွေးနွေးပွဲမှာပါဝင်သူအတိုက်ခံကိုယ်စားလှယ်နောက်တူဖြစ်တဲ့ဆမီယာအိုက်တာကတော့စီးရီးယားအစိုးရအနေနဲ့နိုင်ငံရေးအရာဖြစ်ရှင်းနိုင်တဲ့အခွင့်အလမ်းတစ်ခုကိုလက်လွတ်ခဲ့တယ်လို့မှတ်ချက်ပေးခဲ့တဲ့အကြောင်းရိုက်တာသတင်းဌာနကကိုကားဖော်ပြပါတယ်ရုရှားနိုင်ငံကစီစဉ်နေတဲ့ဆွေးနွေးပွဲမှာစီးရီးယားအစိုးရကိုယ်စားလှယ်ပါဝင်တက်ရောက်နေပေမဲ့အနောက်နိုင်ငံတွေကကြိုးရောနောက်ခံပေးထားတဲ့အတိုက်ခံဒီကတိုက်ခိုက်အုပ်စုတစ်ခုဖြစ်တဲ့စီးရီးယားမျိုးသားညွန်ပေါင်းအဖွဲ့ကတော့ပါဝင်ခြင်းမရှိခဲ့ပါဘူး
အမေရိကန်တပ်ဖွဲ့ရင်တန်းကိုပြစ်မှတ်ထားတိုက်ခိုက်တဲ့အသေးခံကားဘုံးခွဲမှုကြောင့်လူ၄ဦးထဲမှနေသေးဆုံးပြီး၁၂ဦးဒဏ်ရာရခဲ့တယ်လို့အာဖဂန်အရှေ့ခြမ်းတာဝန်ရှိသူတို့ကပြောပါတယ်အဖဂန်အရှေ့ခြမ်းနန်ဂါဟာပြည်နယ်ဂျလာလာဘတ်မြို့က၄စိတ်အနီးမှာအခုလိုတိုက်ခိုက်ခံခဲ့ရတာပါဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့တာလီဘန်ကကြေညာပါတယ်ဘုံးခွဲမှုကြောင့်ထိခိုက်တေဆုံးသူအလုံးဟာအဖဂန်အရက်သားတွေဖြစ်ကြပြီးအမေရိကန်စစ်သားတွေထိခိုက်တာမရှိဘူးလို့ပြည်နယ်ရဲပြောခွင့်ရသူကပြောပါတယ်အဖဂန်မှာအခြားဖြစ်ရပ်တွေကတော့ဂန်စနီပြည်နယ်မှာလမ်းဘေးထောင်ဘုံတလုံးကွဲတာကြောင့်လူ၁၂ဦးထက်မနည်းတေဆုံးခဲ့ပါတယ်တေဆုံးသူအလုံးဟာဆွေမျိုးမိသားစုတွေဖြစ်ပြီးအမျိုးသမီးတွေနဲ့ကလေးတွေလည်းသေးတဲ့အထက်ပါတယ်လို့ပြည်နယ်ပြောခွင့်ရကပြောပါတယ်ဘသူလက်ချက်ဆိုတာတော့မသိရသေးပါဘူးရှင်
ယမေကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီယမေကအတန်မြန်မာဘာသာစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရေးမှာအဓိကခန္ဓာကဏ္ဍမှာရှိနေကြတဲ့စစ်ဖက်နဲ့အရက်ဖက်ခေါင်းဆောင6ဦးနေပြည်တော်ကသမရအိမ်တော်မှာဒီကနေ့တွေ့ဆုံခဲ့ကြပြီးနောက်ထပ်တွေ့ဆုံမှုတွေဆက်လက်ပြုလုပ်သွားဖို့လည်းသဘောတူညီမှုရခဲ့ကြပါတယ်။နောက်ထပ်ဆွေးနွေးပွဲတွေမှာတော့မြန်မာနိုင်ငံရေးမှာအခြေတင်ဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းညီညွတ်ရေးစတဲ့ကိစ္စတွေကိုအခြေခံဆွေးနွေးမှာဖြစ်တယ်လို့လည်းတွေ့ဆုံမှုနဲ့ပတ်သက်လို့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြန်ကြားရေးဝန်ကြီးဦးရထွက်ကပြောဆိုခဲ့တာပါ။သမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်လွတ်တော်ဥက္ကဋ္ဌနှုံးနဲ့တိုင်းသားကိုယ်စားလှယ်တူဦးတို့ရဲ့နောက်ထပ်6ပွင့်ဆိုင်ဆွေးနွေးပွဲတွေကိုအစောဆုံးတကြံပြီးလောက်မှာပြန်ဆက်နိုင်မှုရည်ရွယ်ထားတယ်လို့လည်းပြောပါတယ်။နိုင်ငံရေးကိစ္စတွေဆွေးနွေးဖို့သမရပြည်သူလွတ်တော်ဥက္ကဋ္ဌကာဝေးဦးစည်းချုပ်တို့နဲ့လေးဝန်ဆိုင်တွဲဆောင်ဆွေးနွေးဖို့ NLD ပါတီဥက္ကဋ္ဌဒေါက်တာဆန်းစုကြည်ကအစောပိုင်းမှာကန့်လန့်ထားခဲ့ပေမဲ့အမျိုးသားလွှတ်တော်ဥက္ကဋ္ဌနဲ့တိုင်းရင်းသားကိုယ်စားလှယ်တူဦးတို့ပါဖြည့်ဆွက်ပြီး6ပွင့်ဆိုင်ဆွေးနွေးဖို့ပြည်အောင်စုလွှတ်တော်ကပြန်လည်ဆွေးပြုခဲ့ရမှာဗိုလ်ထုနေ့ကကျင်းပခဲ့တဲ့48ပွင့်ဆိုင်ဆွေးနွေးပွဲမှာအတည်ပြုဆုံးဖြတ်ခဲ့တာဖြစ်ပါတယ်။တိုက်ခန့်ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်ကတော့ဒီနေ့နောက်ပိုင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာအခြေခံဥပဒေပြင်ဆင်ရေးလို့နိုင်ငံရေးပြဿနာတွေကိုအရေးကြီးဖြစ်ရှင်းဖို့တိုက်တွန်းနေတာဖြစ်ပါတယ်။ဒီနေ့6ပွင့်ဆိုင်တွေ့ဆုံမှုတွေကနေအကျိုးရှိတဲ့ရလဒ်တွေထွက်ပေါ်လာပြီးလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပနိုင်အောင်လမ်းဖွင့်ပေးနိုင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းလဲမနေ့တုန်းကပဲဒေါက်တာဆန်းစုကြည်ကပြောဆိုထားတာဖြစ်ပါတယ်
စတဲလ်ဘုံကျဲလီရင်တွေနဲ့ရေတပ်သုံးသင်္ဘောအမျိုးမျိုးအပါအဝင်စစ်လက်နက်သုံးပစ္စည်းသစ်တွေကိုဒေတာရင်းဖြန့်ကျက်ချထားဖို့အမေရိကန်စစ်တပ်ကပြင်ဆင်ဆောင်ရွက်နေတယ်လို့တောင်ကိုရီးယားနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကပြောလိုက်ပါတယ်။ဒါပေမဲ့လို့ခင်မီဒုံးကာကွယ်ရေးစနစ်ထားရှိဖို့ကိစ္စဆွေးနွေးဖို့တော့မရှိသေးဘူးလို့လည်းပြောပါတယ်။ Terminal Height Attitude Area Defense လို့ခေါ်တဲ့ဒုံးခွင်းစနစ်ထားရှိဖို့ဆိုတာကတော့အခုအခြေအနေမှာမဖြစ်သေးဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးနဲ့အတူပူးရဲလို့တဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်ကာကွယ်ရေးဝန်ကြီးမစ္စတာကာတာကပြောသွားပါတယ်။မြောက်ကိုရီးယားနဲ့ပတ်သက်လို့ကတော့မြောက်ကိုရီးယားဘက်ကတာဝေးပစ်ဒုံးကျည်ပစ်လွတ်မှုဒါမှမဟုတ်နျူကလ িয়ার ဆန်းသတ်မှုမျိုးတွေကိုမကြာခင်အတွင်းလုံးမဲ့လက္ခဏာတွေတော့မတွေ့ရဘူးလို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဟန်မင်ကူးကသတင်းထောက်တီကိုပြောပါတယ်။မြောက်ကိုရီးယားဘက်ကမကြာခင်တုန်းကဒုံးကျည်ဆန်းသတ်ပစ်လွတ်မှုတွေလုပ်တာကိုကြည်ရင်ဒါဟာကိုရီးယားကျွန်းဆွယ်အခြေအနေဟာဘယ်လောက်အန္တရာယ်ကြီးနေလဲဆိုတာကိုပြသနေတာပဲလို့အမေရိကန်ကာဝေးရေးဝန်ကြီးကာတာကတောင်ကိုရီးယားနိုင်ငံကိုထွက်မလာခင်ဂျပန်နိုင်ငံယိုကိုတာလေးတပ်စခန်းမှာရှိစဉ်မှာသတင်းထောက်တွေကိုပြောခဲ့ပါတယ်။မြောက်ကိုရီးယားဟာအခုသတင်းပတ်တွေအတွင်းမှာပဲတာရိုဒုံးကျည်တွေကိုမြောက်ကိုရီးယားအနောက်ဖက်ကမ်းရိုးတန်းပင်လယ်ပြင်တွေကိုပစ်လွှတ်ပြခဲ့ပါတယ်ရှင်။
တော်တရုတ်ပင်လယ်ပြင်တွင်နေမြေပိုင်ဆိုင်မှုတွေအငင်းပွားမှုတွေမှာတရုတ်နိုင်ငံကအရွယ်စားရရောအင်အားရပါတောင်တင်းမှုတွေကိုအသုံးချပြီးနိုင်ငံငယ်တွေကိုအနံ့ယူဖို့ကြိုးစားနေတဲ့အပေါ်အမေရိကန်အနေနဲ့စိုးရိမ်နေအကြောင်းသမ္မတဘရက်အိုဘားမားကပြောဆိုလိုက်ပါတယ်တရုတ်နိုင်ငံဟာနိုင်ငံတကာမှာလိုက်နာရမယ့်စီးမင်းတွေစံသတ်မှတ်ချက်တွေကိုမလိုက်နာဘဲတခြားတိုင်းပြည်တွေကိုလက်အောက်ခံနေလို့အတင်းအကျပ်ပြုမှုနေတာတွေကိုအမေရိကန်စိုးရိမ်နေတဲ့စိုးရိမ်နေအကြောင်းဂျမေကာနိုင်ငံကိုအလဲပတ်ရောက်နေတဲ့သမ္မတအိုဘားမားမနေ့ကပြောဆိုသွားတာပါတောင်တရုတ်ပင်လယ်ပြင်ကစပရက်လီကျွန်းစုတွေအနီးကတန်တားကြောက်တန်းတွေမှာတရုတ်နိုင်ငံကစီမံကိန်းတွေတိုးမြင့်လုံဆောင်လာနေတဲ့အတွက်ဖိလစ်ပိုင်နဲ့ဗီယက်နမ်တို့လိုပိုင်ဆိုင်ချောင်းပြောဆိုထားတဲ့တခြားနိုင်ငံတွေကလည်းစိုးရိမ်မကင်းဖြစ်လာနေကြတာပါသမ္မတဥပမာကတော့အမေရိကန်အနေနဲ့နယ်မြေတွေကိုဘယ်သူဘယ်ဝါပိုင်ဆိုင်နေဆိုတာမျိုးတိတိကျကျသဘောထားမျိုးမရှိပေမဲ့ပြဿနာကိုဖြေရှင်းရမှာနိုင်ငံတကာကလက်ခံထားတဲ့လုပ်ငန်းစဉ်တွေနဲ့အညီအားလုံးကကြိုးပမ်းဆောင်ရွက်စီရင်တယ်လို့ပြောဆိုထားတာပါတရုတ်နိုင်ငံကတော့ပိုင်ဆိုင်မှုအတွက်အငင်းပွားနေတဲ့ကျွန်းတွေအနီးကစီမံကိန်းတွေဟာဆောက်လုပ်ရေးနဲ့မွမ်းမံ ြင်ဆင်ထိန်းသိမ်းရေးအတွက်ပုံမှန်ဆောင်ရွက်နေတဲ့လုပ်ငန်းတွေသာဖြစ်တယ်ဆိုပြီးပြောဆိုထားတာလည်းဖြစ်ပါတယ်
အိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာလူပေါင်း166ယောက်သေဆုံးခဲ့ရတဲ့2008ခုနှစ်အကြမ်းဖက်တိုက်ခိုက်မှုတွေကိုနောက်ွယ်ကဂျိုးကန်စီစဉ်သူအဖြစ်တန်တရားရှိသူကိုပါကစ္စတန်တရားရုံးကအာမခံနဲ့ပြန်လွှတ်ပေးလိုက်ပါတယ်။ပါကစ္စတန်အခြေစိုက်စစ်သွေးကြွအဖွဲ့တစ်ခုဖြစ်တဲ့ Lashkar-e-Taiba အဖွဲ့ရဲ့အကြီးအကဲတပ်မှုတစ်ဦးဖြစ်တဲ့ Zakir Rahman Lakhvi ကိုလွှတ်ပေးလိုက်တာဖြစ်တယ်လို့လည်းပါကစ္စတန်တာဝန်ရှိသူတို့ကပြောဆိုပါတယ်။အကျိုးဆောင်ရှေ့နေဖြစ်သူမာလစ်နာစရီယာအဘက်ကတော့သူ့အမှုတွေဘယ်သွားမလဲဆိုတာမသိဘူးလို့ပြောပါတယ်။အိန္ဒိယနိုင်ငံစီးပွားရေးမြို့တော်မွန်ဘိုင်းမှာ2008ခုနှစ်တုန်းကနာယီ60ကျော်စီးနှင်းတိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးသူနဲ့အတူလူ6ဦးတို့ကိုလွန်ခဲ့တဲ့2009ခုနှစ်ဖေဖော်ဝါရီလကတည်းကဖမ်းဆီးထားခဲ့တာဖြစ်ပါတယ်ရှင
်နောက်ဆုံးသိထားရတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်းကြီးထိုက်တို့ကြီးညာပေးခဲ့ကြတာပါအခုညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေကို VOA Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအတန်လွှင့်နေတဲ့အချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ပါလိမ့်ရှင်အခုညနေခင်းစတိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်မတွေထဲမှာအရင်ဆုံးနေပြည်တော်က6ပါတီအစည်းအဝေးဘက်ကိုကြည့်ကြရအောင်ပါအများဆောင်မျိုးတည်ခြင်းနေကြတဲ့6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲနေပြည်တော်မှာမကြခင်ကပဲပြီးဆုံးသွားခဲ့ပါတယ်။ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာအသေးစိတ်မသိရသေးပေမဲ့လို့နောက်တစ်ချိန်ဆွေးနွေးပွဲအတွက်မူပေါင်းချမှတ်ပြင်ဆင်ခဲ့ကြတယ်လို့သိရပါတယ်။ထိပ်သီးဆွေးနွေးပွဲပြုလုပ်နေရနေပြည်တော်သမရအိမ်တော်ဝင်အတွင်ခမ်းမရှိရာကိုသတင်းသွားယူနေတဲ့ VOA သတင်းတောက်ကိုစီသူနဲ့အစီဝေးရဲ့အခြေအနေနဲ့ပတ်သက်လို့ကိုသားညိုဦးကဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုစီသူရဲ့အခုဒီ6ပွင့်ဆိုင်ထိပ်သီးဆွေးနွေးပွဲပေါ့ဆွေးနွေးပွဲမှာအခုပြီးဆုံးသွားပြီဆိုတော့ကိုစီသူကလည်းအဲ့မှာသတင်းယူနေတော့သူတို့ဆွေးနွေးပွဲဘာတွေဆွေးနွေးပြစ်လဲသတင်းစာရှင်းလင်းပွဲလုပ်တယ်လဲကြားပါရခင်ဗျာဘာတွေများထူးခြားတဲ့အချက်တွေတွေ့ရလဲ
ဟုတ်ကဲ့ဗျာဒီနေ့6ပွင့်ဆိုင်ဆွေးနွေးပွဲအပြီးမှာပြည်ချိုင်းဝန်ကြီးဦးရဲထိုးကသတင်းစာရှင်းလင်းပွဲလုပ်ပါတော့ဗျာသူကတော့အသေးစိတ်ဒီဆွေးနွေးတဲ့အချက်တွေကိုတော့သူပြောပန်ခွင့်မရှိလို့မပြောတော့ပါဘူးဆိုတော့ချုပ်ပြီးတော့ပြောရရင်တော့ဒီဆွေးနွေးပွဲကမပြီးပြတ်သေးဘူးလာမယ့်တစ်ချံအပြီးမှာဆက်ပြီးတော့ဆွေးနွေးပွဲတွေကိုလှုပ်တော့မယ်လို့ဥယျာထုကဒီလိုပြောသွားပါတယ်ဗျ။အ
ဲ့တော့ဒီဆွေးနွေးပွဲတွင်မှာတယောက်လာတဲ့ဥက္ကုများပံဝန်ဆွေးနွေးတဲ့ပုဂ္ဂိုလ်များအနေနဲ့အချက်၃ချက်ကိုကျွန်တော်တို့ဆွေးနွေးပြီးတော့မှသဘောတူခဲ့ပါတယ်။တင်းကတော့ကျွန်တော်တို့ဆွေးနွေးပွဲရဲ့ framework ပေါ့နော်။အခြေခံမဲ့အခြေခံပြီးတော့ဆွေးနွေးမဲ့အကြောင်းအရာတွေပေါ်မှာကျွန်တော်တို့သဘောတူခဲ့ပါတယ်။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဆွေးနွေးပွဲကျင်းပမယ်ပုံစံကိုကျွန်တော်တို့format ကိုသဘောတူခဲ့ပါတယ်တတိယချက်ကတော့နောက်တစ်ချိန်ထပ်ပြီးတော့မှတွေ့ဆုံမဲ့အချိန်သတ်မှတ်ချက်ကိုကျွန်တော်တို့သဘောတူခဲ့ပါတယ်အဲ့တော့ဆွေးနွေးမဲ့အကြောင်းအရာတွေကတော့ကျွန်တော်တို့ framework နဲ့ပတ်သက်လို့ကျွန်တော်အသေးစိတ်ပြောလို့မရပါဘူးအဓိကအပြင်အကြောင်းအရာအရာပြောရမဆိုရင်တော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနောက်တစ်ခါငြိမ်းချမ်းရေးကိစ္စနဲ့လွတ်လပ်ပြီးတရားမြတ်တဲ့ရွေးကောက်ပွဲကျင်းပခြင်းနဲ့ရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိစ္စများနဲ့ပတ်သက်ပြီးတော့မှဒါဆွေးနွေးဖို့ကျွန်တော်တို့သဘောတူခဲ့ကြပါတယ်အသေးစိတ် framework ကတော့ကျွန်တော်ပြောလို့မရဘူးဒုတိယချက်ကတော့ကျွန်တော်တို့နောက်တစ်ချိန်ပြန်လည်တွေ့ဆုံမှုတော့တကြံကာလအတွင်းမှာလွှတ်တော်များရန်နာထားပြီးနောက်ပိုင်းလွှတ်တော်များပြန်လည်စတင်ချိန်မှာအားလုံးအဆင်ပြေတဲ့အချိန်ကိုသတ်မှတ်ပြီးတော့မှတွေ့ဆုံမှုကျွန်တော်တို့သဘောတူခဲ့ကြပါတယ်အဲ့တော့နာရီတော်ပြည်စုံဆွေးနွေးမှုကာလဆောင်လုံးမှာပါဝင်တယောက်တဲ့ပုဂ္ဂိုလ်များအနေနဲ့ညီကုံမောင်နှမစိတ်ဓာတ်နဲ့လွတ်လွတ်လပ်လပ်ပုံမွန်လင်းလင်းဆွေးနွေးခဲ့ပါတယ်ဆွေးနွေးပွဲပြီးတဲ့အခါမှာလည်းဒီဆွေးနွေးပွဲဟာအောင်မြင်တဲ့ဆွေးနွေးပွဲဖြစ်တယ်လို့အားလုံးကသဘောတူခဲ့ကြပါတယ်တလောက်ပ
ါဒါကတော့ပြည်ချိုင်းဝန်ကြီးဦးရထွတ်ဒင်းသာရှင်းလင်းပွဲမှာပြောဆိုသွားတာပါအဲ့တော့ကိုစီသူကြီးဒီဆွေးနွေးပွဲလုပ်တဲ့အခါမှာကိုစီသူသတင်းတောက်တွေအနေနဲ့သူဒီအခမ်းအတွင်းကိုဝင်ပြီးတော့သတင်းယူခွင့်သတင်းရိုက်ခွင့်ရတယ်ဆိုတော့ဆွေးနွေးပွဲရဲ့အခင်းချင်းအနေထားသူတို့ခေါင်းဆောင်တွေချင်းဆက်ဆံရေးအနေထားဘလို့မြင်ရလဲခင်ဗျ။အ
ဲဟုတ်ကဲ့ပါဒီနေ့ဒီ6ပွင့်ဆိုင်ဆွေးနွေးပွဲကနေ့လည်း2နာရီလောက်မှာဆောက်ပါတယ်နေ့လည်း2နာရီမတိုင်ခင်မှာဒီ6ပွင့်ခေါင်းဆောင်တွေကရောက်လာပါတယ်တယောက်ချင်းတူးချင်းစီလာတဲ့သဘောပါပြီးတော့နောက်ဆုံးမှဒီသမဦးတင်းစင်ရောက်လာတယ်တမလောက်ချင်းစင်ရောက်လာပြီးတာနဲ့သူတို့ကအခန်းတစ်ခုတည်းကနေပြီးတော့ဆွေးနွေးပွဲလုပ်မဲ့အခန်းတွေကိုသူတို့ကဝင်သွားပါတယ်ဆိုတော့ဆွေးနွေးပွဲလုပ်မဲ့အခန်းပုံစံကတော့ခံကုန်တွေကတယောက်နဲ့တယောက်တော်တော်လေးအလန်းဝီးတဲ့အနေအထားမျိုးနဲ့ဒီစက်ဝိုင်းပုံစံဖြီးထားတာကိုတွေ့ရပါတယ်အဲတေချာကတော့သူတို့ကတိတ်နီနီကက်ကက်ဆွေးနွေးတာမျိုးမဟုတ်ဘဲနဲ့ခက်လန်းလန်းကနေပြီးတော့ ဆွေးနွေးတဲ့သဘောမျိုးပါဗျ။ဒါပေမဲ့ဒီဆွေးနွေးပွဲကဥယျာဉ်ထုတ်ကတော့ဒေသရှင်လင်းပွဲမှာဒီဆွေးနွေးပွဲကဆွေးနွေးပွဲမှာပါဝင်တဲ့သူတွေဟာတယောက်နဲ့တယောက်ညီကူမောင်နှမတွေလိုပဲရင်းရင်းနှီးနှီးနွေးနွေးထွေးထွေးနဲ့ဆက်ဆံရေးရှိခဲ့တယ်လို့ဥယျာဉ်ထုတ်ကတော့ပြောသွားပါတယ်ဗျ။ဒါပေမဲ့တကယ်တမ်းဆွေးနွေးတဲ့အခင်းချင်းပုံစံကတော့သူတယောက်တယောက်အတော်လေးအလန်းဝေးတဲ့သဘောမျိုးကျွန်တော်တို့တွေ့ခဲ့ရပါတယ်ဗျ။
အခုဒီဆွေးနွေးပွဲလဲပြီးသွားပြီဆိုတော့ဒီခေါင်းဆောင်6ဦးတည်းကနေပြီးတော့တချို့ခေါင်းဆောင်တွေများသတင်းစာရှင်းလင်းပွဲလုပ်တာသတင်းတောက်တွေကိုလက်ခံပြီးတွေ့ဆုံတာနောက်ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ပြောတာဆိုတာရောရှိပါလားခင်ဗျာ
။တမားပြောရေးဆိုခွင့်ရှိတဲ့ဦးရဲထွတ်ကတော့ဒီသူရဲ့ဒီအကြမ်းရင်းပြောလို့ရတဲ့ခြုံငုံပြီးပြောလို့ရတဲ့အကြောင်းအရာတွေကိုသတင်းစာရှင်းလင်းပွဲလာလို့တာကလွဲရင်ကျန်တာမရှိပါဘူးဗျာ။ဒေါန်ဆန်းစုကြည်ရဲ့အိမ်ကိုတော့သတင်းတောက်တချို့သွားပြီးတော့စောင့်နေကြတယ်လို့ကျွန်တော်တို့သိရတယ်။ဒါပေမဲ့ဒေါန်ဆန်းစုကြည်ကရောက်လာပြီးတော့တစုံတရာဘာမှပြောသွားမျိုးမရှိပါဘူးဗျ။ဒီတိုင်းမကိုယ်စားလှယ်တွေနဲ့ဒီဆွေးနွေးပွဲကိုလာတက်တဲ့ဒေါက်တာအေးမောင်ကလည်းသူကဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဒီတိုင်းရင်းသားတွေကိုပြန်ပြီးတော့တင်ပြအောင်မှမလို့ဒီသတင်းမီဒီယာတွေကိုအခုသူမပြောနိုင်သေးပါဘူးလို့ပဲသူကပြောထားပါတယ်ဗျ။ဆိုတော့သတင်းစာရှင်းလင်းပွဲသဘောမျိုးကတော့ဦးရထုတ်တယောက်တည်းအပဲဆွေးနွေးပွဲအကြောင်းကိုချုပ်ငုံပြီးပြောတာမျိုးရှိပါတယ်ဗျ။ကျွန်တော်မရှိပါဘူးဗျ။
နေပြည်တော်မှာနေပြည်တော်ကသမရအိမ်တော်မှာတွားရောက်သတင်းယူနေတဲ့ကိုစီသူကိုကိုသားညို့ဦးဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။အခုတခါတော့ချင်းတိုင်းရင်းသားပါတီရဲ့2015ရွေးကောက်ပွဲပြင်ဆင်မှုအခြေအနေကိုပြောပြပေးပါဦးမယ်။ချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့လာမယ့်2015ရွေးကောက်ပွဲအတွင်းချင်းပြည်နယ်အတွင်းနဲ့ဆက်ဆက်ဒေသတွေမှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပြီးပြည်နယ်လွှတ်တော်မှာအမတ်အများစုနဲ့ပြည်နယ်အစိုးရဖွဲ့နိုင်ဖို့အထိရည်မှန်းထားတယ်လို့ပါတီရဲ့ခေါင်းဆောင်တွေကပြောပါတယ်။ရွေးကောက်ပွဲအတွင်းအင်အားကြီးပါတီတွေနဲ့ရှင်ရမှာဖြစ်လို့စိန်ခေါ်ချက်တွေရှိသလိုရွေးကောက်ပွဲဟာလွတ်လပ်ပေမဲ့တရားမျှတမှုဖြစ်ဖို့ခက်ခဲမယ်လို့လည်းချင်းပါတီခေါင်းဆောင်တွေကသုံးသပ်ထားတာပါ။ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကွန်းအင်ကစုံစမ်းမေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လာမယ့်2015ရွေးကောက်ပွဲမှာချင်းမျိုးသားဒီမိုကရက်တစ်ပါတီကနေချင်းပြည်နယ်ပါဝင်ဆက်ဆက်ရာဒေသတွေမှာနေရာပေါင်း60နေရာအရွေးခံရှင်ပြိုင်သွားမယ်လို့ပါတီရဲ့သွေးမှုဆလိုင်းကျဲဦးဝစ်ထောင်ကပြောပါတယ
်ချင်းပြည်နယ်မှာကျတော့အများဆုံးရှိတာက39နေရာပေါ့နောက်ပြီးလို့ရှိရင်ဒီစကိုင်းတိုင်းမှာက10နေရာပေါ့နောက်ဒီနောက်ရွေးခံပြည်နယ်မှာ9နေရာလောက်နောက်ပြီးတော့မကွေးတိုင်းမှာ10နေရာ10နေရာလောက်ပေါ့စုစုပေါင်းကျတော့ကသတ်မှတ်ထားတာကနေရာ60ပေါ့ဘုံရရှိတဲ့သူသတ်မှတ်ထားပါတယ်
အထူးသဖြင့်ချင်းပြည်နယ်ပြင်စကိုင်းတိုင်းမကွေးတိုင်းနဲ့ရခိုင်ပြည်နယ်စတဲ့နေရာကမြို့နယ်18မြို့နယ်မှာဝင်ရောက်ရှင်ပြိုင်သွားမှာဖြစ်ပါတယ်။ဒါအပြင်ချင်းပြည်နယ်လွှတ်တော်တွင်အစိုးရဖွဲ့နိုင်အောင်ရည်မှန်းသားကြောင်းဆလိုင်းကျဲဦးဖစ်ထောင်ကပြောပါတယ်။ဒါပေမဲ့လက်ရှိဖွဲ့စည်းပုံဥပဒေအရတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရဝန်ကြီးချုပ်တွေကိုနိုင်ငံတော်သမ္မတကနေရွေးချယ်ခန့်သွားမှာဖြစ်ပြီးလွှတ်တော်ကိုယ်စားလှယ်အများစုရပြီးအစိုးရဖွဲ့ဖို့အခက်အခဲရှိနိုင်မလားဆိုတဲ့မေးခွန်းပေါ်ဆလိုင်းကျဲဦးဖစ်ထောင်ကအခုလိုပြောပါတယ်။
ကျွန်တော်ကမှန်ထားတာကတော့2015ရုပ်ကိုပေါ်ကြလို့ရှိရင်တော့တိုင်းတာဒေသတွေကိုကျွန်တော်အနေနဲ့ပြောတော့ကျွန်တော်ဒီခိုင်းနေရာအရထားလို့ရှိရင်ဒီပြည်ထောင်စုမှာသမရရွေးချယ်တဲ့ပုဂ္ဂိုလ်ဒီကျွန်တော်တိုင်းတာပါတီတွေဒီအင်အားနဲ့မှသမရကရွေးချယ်လို့ရတဲ့အနေထားဖြစ်လာလိမ့်မယ်။တမီးအဖြစ်ပြောမယ်လို့ရှိရင်အဲ့ဒီဆိုင်ရာပြည်နယ်ဒီဝန်ကြီးချုပ်တွေကိုဆက်အပ်နဲ့ဖွဲ့စည်းပုံချေခါလို့ပြောခါအပ်နဲ့ဒီသမရကိုလည်းကျွန်တော်တိုင်းတာပါတီတွေရဲ့ပူးပေါင်းပါဝင်မှုအရာဖြစ်ပေါ်လာမယ်။ချင်းနေမျိုးဖြစ်မှာဖြစ်တဲ့အော်ကျွန်တော်ဒီပြည်နယ်တွေမှာဆိုတော့ကျွန်တော်ချင်းပြည်နယ်မှာဆက်တော့မှာကျွန်တော်ကအများစုအနိုင်ရလို့ရှိရင်တော့ဟိုဘာလို့မဖြစ်နိုင်ရမှာလဲပေါ့ကျွန်တော်တချို့တွေကဘယ်လိုပြောလဲဆိုတော့ဒီသမရကတော့ဒီဖွဲ့စည်းပုံချေခါတော့ကိုတရားဝန်ကြီးချုပ်တွေကိုတော့ဘဘူကအခက်နဲ့သူကလေးကကျန်းခံကြီးကပဲခိုင်းရမယ်တော့ကလုံးဝပဲခက်နေတဲ့ပုံစံမျိုးအချင်းချင်းကိုပဲသူကြည့်နေတဲ့ဟာမျိုးပေါ့အဲ့လိုဟာမျိုးဖြစ်နေတယ်ဒါပေမဲ့အချင်းချင်းဆိုတာကအမျိုးမျိုးရှိနိုင်ပါတယ
်လာမယ့်2015ရွေးကောက်ပွဲမှာဆိုရင်အင်အားကြီးပါတီတွေဖြစ်တဲ့ဒီဆောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ NLD ခေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြင်ချင်းသွတ်သက်ရေးပါတီတို့နဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီကနေရှင်ပြန်တော့ရမှာဖြစ်ပါတယ်။အခုလိုစိန်ခေါ်မှုတွေရှိနေပေမဲ့လည်းချင်းမျိုးသားဒီမိုကရက်တစ်ပါတီအနေနဲ့အောင်မြင်မှုရရှိနိုင်မယ်လို့မျှော်လင့်ကြောင်းစလိုင်းကျဲဦးဖစ်ထောင်ကပြောပါတယ
်။ချင်းပြည်နယ်မှာကိုစရုပ်ပွဲမှာ NLD ကအများစုနေရာများခင်ပါကိုစရုပ်ပွဲကိုပြောမယ်ဆိုရှင်တော့နေရာပေါင်းစုံနေရာရှိတဲ့ချင်းပြည်နယ်မှာအဲ့ဒီနေရာမှာ၄နေရာပဲ NLD ကရခဲ့တယ်။အဲဒီတော့ကတော့ဒီတပ်ဆောင်ရချင်းပြည်နယ်မှာနေရာရ၃နေရာခဲက၅နေရာကဗမာပြည်မှာအခြေတူတဲ့တပ်နေရာခဲ။ဒါပေမဲ့ဒီခရီးနေရာ၈နေရာကတော့ဒီချင်းလူမျိုးတွေအခြေတူတဲ့ပါတီတွေကနေရာခဲတယ်။ဒါရှိရင်ချင်းပြည်ပေါ်မှာလည်းထားနေကျန်လို့ရတိုင်းဒေသတွေအခက်အခဲနဲ့စူးစစ်ဖို့လိုအပ်တဲ့အခြေအနေကိုလို့ချင်းပြည်တို့ထုတ်ပါလိမ့်မယ်။အတန်းတက်ကူလာလေးထားပြီးတော့ကျွန်တော်အယူဆပါမယ်။
ဧပြီလပထမပတ်မှာကျင်းပခဲ့တဲ့ချင်းမျိုးသားဒီမိုကရက်တစ်ပါတီညီလာခံကနေရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ရေးမှူးဆုံးဖြတ်ချက်အရအခုဆိုရင်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေကိုစတင်စီစစ်ရွေးချယ်နေပြီဖြစ်ပါတယ်။လ lamae 2005 yue ga pwe ha lwat lat bime taya mya da bu khe khe chang slime jeu ve thong ga khu lu byo ba de
lwat lat mu ga raw da phin phin mai de sa ta ta mu ga raw khu kre ya ma shi raw u ya da chan pyo chin a khu chi lo shi yin daw sentin kala phin da daw naw pi raw di ne chot shi wi san ya a lu ta ma chet de naw pi raw a chu ta phin yok ko pwe ko ma shi ye di dro phoe cha de khwe wi ni ba yi ke sa ne ta ta de ha le ma a khu ga raw naw ji ya mya ta mu so de a pai ga raw da a khu kre ya ma shi raw u ya
ချင်းမျိုးရတီမိုကရက်တစ်ပါတီအနေနဲ့ကတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုစနစ်ပေါ်ပေါက်ရေးအတွက်တိုင်းဒေသနိုင်ငံရေးပါတီတွေတိုင်းဒေသလက်နက်ကိုင်ဖွဲ့စည်းသူနဲ့ပူးပေါင်းပြီးတော့လက်သွဲဆောင်ရွက်သွားမယ်လို့ဆလိုင်းဂျေဖစ်ထောင်ကပြောပါတယ်။ချင်းမျိုးရတီမိုကရက်တစ်ပါတီဟာ2010ရွေးကောက်ပွဲတုန်းကချင်းမျိုးရပါတီအမည်နဲ့ရွေးကောက်ပွဲဝင်ခဲ့ပြီးလွှတ်တော်ကိုယ်စားလှယ်နေရာ9နေရာအနိုင်ရရှိထားပါတယ်။တခြားချင်းနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ချင်းသူသက်ရေးပါတီကလွှတ်တော်ကိုယ်စားလှယ်3ဦးအပါအဝင်အဖွဲ့ဝင်တချို့ကချင်းမျိုးရပါတီနဲ့လာရောက်ပူးပေါင်းပြီးနောက်ပိုင်း2014ခုနှစ်ဖေဖော်ဝါရီလလောက်မှာချင်းမျိုးရဒီမိုကရက်တစ်ပါတီအမည်သက်နဲ့ပြောင်းလဲဖွဲ့စည်းခဲ့ပါတယ်။ချင်းမျိုးရဒီမိုကရက်တစ်ပါတီဟာညီနောင်တိုင်းဒေသများပါတီဖက်ဒရေးရှင်း MVF အဖွဲ့ဝင်ဖြစ်ပါဝင်နေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်ပြောပြခဲ့တာပါရှင်။အခုအင်ဒိုနီးရှားကမြန်မာရေလုတ်သားတွေရဲ့အခြေအနေကိုအလှည့်ပေးပါစီ။လက်တလောထိတ်တန့်သတင်းတစ်ပုဒ်ဖြစ်နေတဲ့အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာတငါသေးတွေအဖြစ်ကျွန်းပြုခိုင်းစေခံနေရတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်တယ်ဆိုတာကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကမူလကလေးကသိရှိထားခဲ့ပြီးပြီးခဲ့တဲ့နှစ်နှစ်တာကာလအတွင်းလူပေါင်း300နီးပါးကိုကယ်တင်နိုင်ခဲ့တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံကကျွန်းတွေပေါ်မှာကျွန်းပြုခိုင်းစေခံထားရတဲ့မြန်မာနိုင်ငံသားတွေထဏီပြန်နိုင်ရေးရော့ကျေးရရှိရေးတို့အတွက်ဆောင်ရွက်ဖို့ရှေ့သတင်းဘက်အင်ကာနေမှာမြန်မာကိုယ်စားလှယ်အဖွဲ့အင်ဒိုနီးရှားကိုတွားရောက်မှာဖြစ်ပါတယ်။အကြောင်းပြေဆုံးကိုတော့မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံတွင်မှာကျွန်းပြုခိုင်းစေဖို့လူကုန်ကူးခံထားရသူမြန်မာနိုင်ငံသားတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကပြီးခဲ့တဲ့2013ခုနှစ်ကတည်းကစတင်သတင်းရပြီးကယ်တင်ခဲ့တာဖြစ်ပြီးအခုချိန်ထိကယ်တင်ခဲ့သူပေါင်း300နီးပါးရှိခဲ့ပြီဖြစ်တယ်လို့မြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးဌာနကဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ်။
2013ကကျွန်တော်ကအပြီးကနေပြီးတော့ကျွန်တော်တို့လက်နက်မှုတလောက်ပေါ့နော်ဒီသတင်းရတယ်သူတို့ကကျွန်တော်ဟောလိုင်းဖုန်းနဲ့ဝင်လာလို့ရှိရင်ကျွန်တော်ကယ်တင်ခဲ့တာတွေရှိပါတယ်ဒီစဉ်းစားကူးရဲ့တော့ရှိပါတယ်2013 2014 2015ခုဒီ EV တရင်းကမပေါ်ခင်ဖြစ်ပေါ့နော်အဲ့ဒီ process ရဆိုရင်တော့ကျွန်တော်တို့ကတော်တော်များများကဒီကုန်ကူးခံရတဲ့ဒီများဒီကုန်ကူးကျွန်တော်ကယ်တဲ့လူအားလုံးကတော့ဒီကုန်ကူးခံရတဲ့ဒီလူကြီးပဲပေါ့နော်ဒါပေမဲ့သူတို့ကတော့ဒီခိုင်းကိုတရားမဝင်သွားကြတယ်ခိုင်းနိုင်ငံထဲမှာပဲသူကခေါင်းပုံဖြတ်ခံရတာများတာပေါ့နော်ခိုင်းရပြည်သားတွေလည်းခိုင်းပြည်သားတွေဆိုရင်အဲ့မှာခိုင်းဒီမျိုးလည်းပါတယ်ကျွန်တော်မြန်မာလူမျိုးလည်းပါတာပေါ့နော်တော်တော်များများကသူတို့အဲ့ဒီခေါ်သွားတဲ့လူတွေရဲ့နာမည်လိပ်စာအပြည့်စုံသူတို့ကတော်တော်များများမမှတ်မိကြတော့မသိကြဘူးပေါ့နော်ဘယ်လိုရမလဲသူလိုက်သွားလိုက်တာပဲသူတို့မှတ်မိတဲ့နာမည်ကလည်းဆက်ဖြစ်တယ်မှတ်မိတာပဲသူတို့ဒီမှာနေတယ်ဆိုတော့သူတို့မသိတော့ဘူးဒီအဲ့ဒါမျိုးလေးကိုကျွန်တော်တို့ကစစ်တဲ့အချိန်မှာအရေးအတွေ့အကြုံကအဲ့ဒါမျိုးလေးရှိတာပေါ့နော်ဒါမှမဟုတ်ဘလူးဘက်ဖြစ်ပြီးကျွန်တော်တို့ကသူတို့ရဲ့ဒေတာကိုလာပြီးတော့သိုံနေတဲ့နာမည်တော့သူမှတ်မိတာပေါ့ဘာမှမကြည့်ရဘူးဘွဲစားအဲ့ဒီဘွဲစားလောက်ကိုတော့ကျွန်တော်ကအရေးယူတာပဲသူပဲထိုင်းနိုင်ငံတရောက်နေရင်တော့သူတို့ကဘယ်သူကြီးကဘာမှမသိတော့သူတို့
မြန်မာရွှေပြောင်းလုံတမာပေါင်းတန်းနဲ့ချေလှုပ်လှုပ်ကိုင်နေတဲ့ထိုင်းနိုင်ငံနဲ့လူကုန်ကူးမှုတိုက်ဖျက်ရေးကိုပူးပေါင်းလှုပ်ဆောင်နေပြီးနောက်ပိုင်းမှာအင်ဒိုနီးရှားနိုင်ငံနဲ့လည်းပူးပေါင်းလှုပ်ဆောင်နိုင်ဖို့ကြိုးစားနေတယ်လို့ဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ်
။ဟိုကနေမြန်မာနဲ့ထိုင်းနဲ့တော့အမှုကြီးရှိတယ်။သူတို့မြန်မာနဲ့အင်ဒိုနီးရှားကြတော့အမှုကြီးမရှိဘူးကွာ။လူကုန်ကူးမှုပူးပေါင်းတိုက်ဖျက်နေအမှုကြီးရှိသေးတယ်။အဲ့ဒါရှိဖို့လည်းကျွန်တော်တို့ကြိုးစားနေကြတယ်နော်
။မြန်မာပါဝင်အရှိတောင်အရှနိုင်ငံများအသင်းအာဆီယံကလည်းလူကုန်ကူးမှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့ကြေညာထားပေမဲ့အကောင့်အထည်မဖော်နိုင်သေးတဲ့အပြင်အဖွဲ့ဝင်နိုင်ငံတွေကြားလူကုန်ကူးမှုတိုက်ဖျက်ရေးဆိုင်ရာသတင်းအချက်အလက်ဖလှယ်ရေးတောင်မလုပ်နိုင်သေးဘူးလို့လည်းဝေဖန်ခံနေရတာဖြစ်ပါတယ်။လောလောဆယ်မှာလည်းအင်ဒိုနီးရှားနိုင်ငံကျွန်းတွေပေါ်မှာ၅ဘန်းလုံသားတွေအဖြစ်လောက်ခလာစားမရဘဲကျွန်းပြုခိုင်းစေခံရတဲ့ရာနဲ့ချီတဲ့မြန်မာနိုင်ငံသားတွေကိုကနဦးစစ်ဆေးပြီးကဲတင်ထားပါတယ်။
လက်တလို့ချင်းတော့အဲ့ဒီမှာသူတို့ကျွန်တော်တို့တန်ကျုံးကအကြမ်းမြင်သွားပြီးတော့တင်းရင်ကောက်ထားပြီပေါ့နော်။အကြမ်းမြင်အဲ့ဒီမှာသူတို့ဒီဗန်ဂျီနာကျွန်းရဲ့ဗန်ဂျီနာကျွန်းပေါ့နော်ဗန်ဂျီနာကျွန်းမှာပိတ်လောင်ခံထားရတဲ့သူတွေလူတွေကိုသူတို့အင်ဒိုနီးရှားနိုင်ငံသွားစီးပစ်ထားပြီ။စီးပစ်တော့အဲ့ဒီဗန်ဂျီနာမှာဒုံညီစိတ်မဆရာလို့ဆိုပြီးတော့ကျွန်တော်ဒီဘက်ကသူ့ရဲ့ကျွန်းကိုပို့ထားပါတယ်သူတို့။အဲ့သူ့ရဲ့ကျွန်းကိုပို့ထားတဲ့အဖွဲ့တွေရောအခုဗန်ဂျီနာမှာကျန်နေတဲ့မြန်မာဒီဘောကိုတန်ယုံကကုသလေဖွဲ့နဲ့သွားပြီးတော့စီးပစ်နေပါလေ
။နာမည်ရပိုင်အတွင်းမှာပဲမြန်မာနိုင်ငံရဲတပ်ဖွဲ့လူကုန်ကူးမှုတိုက်ဖျက်ရေးအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့လူမှုဝန်ထမ်းတို့ကကုသလေအဖွဲ့သွားပြီးမြန်မာနိုင်ငံသားတွေကိုနိုင်ငံကူးလက်မှတ်ထုတ်ပေးဖို့ လူကုန်ကူးခံရမှုကြောင့်ဒုက္ခရောက်သူတွေဟုတ်မဟုတ်ဆိုတာကိုစစ်ဆေးပြီးဌာနီပြန်ရေးရောကြီးရရှိရေးတို့အတွက်ဆောင်ရွက်မယ်လို့လည်းဒုတိယရဲမှူးကြီးဦးခင်မောင်လှကပြောပါတယ်။အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းပေါ်မှာတန်ငါးတဲ့တွေအဖြစ်လောက်ခလာစာမရပဲကျွန်းပြိုခိုင်းစေခံခဲ့ရသူတွေအကြောင်းကိုတော့ပြီးခဲ့တဲ့လကအမေရိကန်သတင်းအေဂျင်စီ AP ကဖော်ထုတ်ခဲ့တာပါ။ဒီလူတွေကိုအင်ဒိုနီးရှားအစိုးရကဥဆောင်ပြီးကယ်တင်နေတာအခုဆိုရင်လူပေါင်း950နီးပါးရှိပြီးဒီထဲမှာမြန်မာနိုင်ငံသား210ပါတယ်လို့လဲ AP သတင်းကဖော်ပြပါတယ်။ဒီလူတွေကိုတော့အင်ဒိုနီးရှားနိုင်ငံဘင်ဂျီနာကျွန်းမှာလုံခြုံရေးစိတ်မချရတာကြောင့်အနီးအနားကတူရဲကျွန်းကိုရွှေ့ပြောင်းကယ်ဆယ်ထားပါတယ်ရှင်။
ရရှိများခင်ဗျာမြန်မာလူရဲ့နှစ်ကူးတကြံအချိန်ခါရောက်လာပြီဖြစ်ပါတယ်တကြံကာလအတွင်းမြန်မာလူမျိုးတွေရဲ့အစဉ်လာဒလိထုံးစံရေကစားပွဲတော်ကြီးမှာအနှစ်သာရမပြောက်စေဘဲနဲ့ပျော်ပျော်ရွှင်ရွှင်နဲ့အနေရကင်းကင်းပွဲတော်ဆင်နွှဲနိုင်ဖို့အတွက်အရင်နှစ်တုန်းကအတွေ့အကြုံတွေကိုပြန်ပြောင်းဆင်ញင်ပြီးတော့ဘာတွေများဆောင်သင့်ရှောင်သင့်ကြတယ်လဲဆိုတာတွေကိုဒီလာမဲ့စနေညပိုင်းတည်းလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပတ်ဝန်းစနစ်လူတွေတို့ရရှိနေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်ဒီစနစ်လူတွေအကြောင်းအရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီ VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်စနစ်မေးမြန်းကြမယ့်တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းစီစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်လို့ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ဖိတ်ခေါ်ပါစီရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုစီစဉ်ပြပြချင်းမှာပဲ Asia 7ကနေထုတ်လွှင့်ပေးနေတဲ့ VOA နေ့စဉ် TV စီစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။နောက်2နာရီကြာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေကိုလည်းနားဆင်ကြရမှာပါ။အခုတောက်ကြနေညနေပဲ VOA စီစဉ်မပြီးဆုံးခင်မှာတော့နိုင်ငံတကာသတင်းကျဉ်ချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင
်။အမေရိကန်နဲ့ကျူဘားနိုင်ငံတို့ကြားဆက်စပ်နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဆင့်မြင့်ဆွေးနွေးမှုဖြစ်နိုင်ငံကြ ాయి ဝန်ကြီးတွေတွေ့ဆုံကြပါတယ်။ဒီသာမန်ထိပ်သီးဆွေးနွေးပွဲမတိုင်မီမနေ့နောက်ပိုင်းကအမေရိကန်နိုင်ငံကြ ాయి ဝန်ကြီးဂျွန်ကယ်ရီနဲ့ကျူဘားနိုင်ငံကြ ాయి ဝန်ကြီးဘရူနိုရော်ဒရီဂိုစ်တို့တွေ့ဆုံမှုဟာအပြည်သဘောဆောင်ပြီးနှစ်ပတ်စလုံးကတိုးတက်မှုရှိတာကိုလက်ခံခဲ့ကြတယ်လို့လည်းအမေရိကန်နိုင်ငံကြ ాయి ဝန်ကြီးဌာနအဆင့်မြင့်ရရှိသူကပြောဆိုခဲ့တာပါ State ဘုံကျဲလီအနေနဲ့ရေတပ်သုံးသင်္ဘောအမျိုးမျိုးပါဝင်စစ်လက်နက်သုံးပစ္စည်းအစ်တွေကိုဒေသတွင်းမှာဖြန့်ကျက်ချထားဖို့အမေရိကန်စစ်တပ်ကပြင်ဆင်နေတယ်လို့တောင်ကိုရီးယားနိုင်ငံကိုရောက်နေတဲ့အမေရိကန်ကာဝေးဝန်ကြီးအက်စတန်ကတ်တာကပြောလိုက်ပါတယ်ဒါပေမဲ့လည်းခင်မီဒုံကာဝေးစနစ်ထားရှိဖို့ကိစ္စမျိုးတော့ဆွေးနွေးရမှာရှိတဲ့အကြောင်းလဲပြောဆိုခဲ့တာပါအမေရိကန်တပ်ဖွဲ့ရင်းနှံကိုပြစ်မှတ်ထားတက်ခတ်ခဲ့တဲ့အသေးခံကားဘုံးခွဲမှုကြောင့်လူ၄ဦးထက်မနည်းသေဆုံးပြီး၁၂ဦးဒဏ်ရာရခဲ့တယ်လို့အာဖဂန်ရှေ့ဘက်ချမ်းမှာရှိတဲ့တာဝန်ရှိသူတွေကပြောဆိုခဲ့ကြပါတယ်။အာဖဂန်ရှေ့ချမ်းနန်ဂါပြည်နယ်ဂျလာလာဘတ်မြို့က၄စိတ်အနီးတက်ခတ်မှုဖြစ်ပွားခဲ့တာပါ။မြန်မာနိုင်ငံရေးမှာအဓိကခန်းကဏ္ဍမှာရှိနေကြတဲ့စစ်ဖက်နဲ့ရက်ဖက်ခေါင်းဆောင၆ဦးနေပြည်တော်ကသမရအိမ်တော်မှာဒီကနေ့တွေ့ဆုံပြီးနောက်ထပ်တွေ့ဆုံမှုတွေဆက်လက်ပြုလုပ်ဖို့လည်းသဘောတူညီမှုရခဲ့ကြပါတယ်။နောက်ထပ်ဆွေးနွေးပွဲတွေမှာတော့မြန်မာနိုင်ငံရေးမှာခြေတင်ဖြစ်နေရတဲ့ဖွဲ့စည်းပုံအခြေခံပြင်ဆင်ရေးပြည်တွင်းညီညွတ်ရေးစတဲ့ကိစ္စတွေကိုအခြေခံဆွေးနွေးမှာဖြစ်တယ်လို့လည်းတွေ့ဆုံမှုနဲ့ပတ်သက်လို့ပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းပြန်ကြဲဝန်ကြီးဦးရထွတ်ကပြောဆိုခဲ့တာပါ။သမရဦးသိန်းစိန်ကာဝေးဦးစည်းချုပ်ဘူချုံမကြီးမင်းအောင်လှိုင်အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်လွတ်တော်ဥက္ကဋ္ဌနှုံးနဲ့တန်းသားကိုစက်တူတို့ရဲ့နောက်ထပ်6ပွင့်ဆိုင်ဆွေးနွေးပွဲတွေကိုတော့အစောဆုံးတကြံပြီးလောက်မှာစဖို့ရည်ရွယ်ထားကြတာပါ။
မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ကျွန်မကတော့ခွာညိုပါရှင်။ VOA ကနေမြန်မာဘာသာအစီအစဉ်တွေကိုတစ်နေ့6ချိန်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်း VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာပြန်ပြီးနှာစင်နိုင်ကြပါတယ်။ညနေခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်အဆုံးသတ်ပါတော့မယ်ရှင်။သောတာရှင်များအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.